အခုတော့စနေညမြွေရဲ့တရိုက်လေလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ပြည်တွင်းခရီးသွားလာမှုလုံခြုံရေးကိစ္စနဲ့ပတ်သက်လို့မအေးတန်နာကျော်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပြီးမဆုမွန်ကတာဝန်ယူထုတ်လုပ်သွားမှာဖြစ်ပါလိမ့်ခင်ဗျာ
။မင်္ဂလာပါရှင်။စနေညတရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစေ။ကျမတို့ဒီနေ့ညအစီအစဉ်မဲ့အကြောင်းအရာကတော့မြန်မာနိုင်ငံအတွင်းမှာခရီးသွားလာမှုဘယ်လောက်ထိလုံခြုံပေးကင်အမြဲကင်းမှုရှိလဲဆိုတဲ့အကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာကဒီခရီးသွားလာမှုမတော်တဆမှုတွေအကြောင်းထိခိုက်သေးဆုံးရတာကိုကျမတို့မကြာခဏပဲသတင်းတွေကြားနေရပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံမှာအများပြည်သူတွေခရီးသွားလာတဲ့ကုန်ကြမ်း၊ရေကြောင်း၊လေကြောင်းဆိုင်ရာပေးကင်လုံခြုံမှုတွေမှာဘာတွေလိုအပ်ချက်ရှိလဲဆိုတာဒီနေ့ညဆွေးနွေးကြမှာပါ။ခရီးသွားတွေပေးကင်မှုအတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားတယ်လဲ။ပြီးတော့ခရီးသည်တွေဘက်ကရောဘလို့မျိုးနီးလန်းနေနဲ့လိုင်းနာတင်တယ်လဲဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်ပင်နိုင်ဆွေးနွေးပေးမဲ့သူတွေကတော့ဦးဖြိုးဝေရာသာသူကမြန်မာနိုင်ငံခီးသွွားလုပ်ငန်းအဖွဲ့ချုပ်ဒုဥက္ကဋ္ဌဖြစ်ပါတယ်ဦးဖြိုးဝေရာသာလိုင်းပေါ်မှာရောက်ပါပြီနော်မင်္ဂလာပါရှင
်မင်္ဂလာပါမဧကနာကျော
်ဟုတ်ကဲ့ပ
ါရောက်နေပါပြီ
ဟုတ်ကဲ့ရှင်နောက်တစ်ယောက်ဖိတ်ခေါ်ထားတဲ့သူကတော့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘဥက္ခန်ဖြစ်ပါတယ်ဦးဘဥက္ခန်ကြားရပါလားရှင
်ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့နောက်တစ်ဦးဖိတ်ခေါ်ထားတဲ့သူကတော့သတင်းတောက်မတ်ဧခန်ဦးပါမတ်ဧခန်ဦးမင်္ဂလာပါရှင်
ဟုတ်ကဲ့ရှင်ကြားပါရရှင
်ဟုတ်ကဲ့မင်းများကစာရေးဆရာဦးမောင်ကျော်ကျန်းကိုဖိတ်ခေါ်ထားပေးမယ်လေအခုထိဖုန်းအဆက်တည်းမရသေးပါဘူးဆွေးနွေးမဲ့သူတွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီနောက်ပြီးတော့အီးမေးလ်ပေးဖို့ပြောဆွေးနွေးကြတဲ့သူတွေလည်းရှိပါရရှင်ဒီတော့ပထမဦးဆုံးဆက်ပြီးတော့ပဲဒီပင်လိုက်ဆွေးနွေးမဲ့သူတွေကိုနည်းနည်းမေးဖို့မေးချင်ပါတယ်ရှင်ပထမဦးဆုံးဦးဖြိုးဝေရာသာကိုမေးချင်ပါတယ်ဒီမြန်မာနိုင်ငံမှာခီးတွားလာရေးနဲ့ပတ်သက်ပြီးတော့ရေချောင်းကုန်းချောင်းလေချောင်းပေါ့နော်အဲ့ဒီဟာကိုဘလို့အခြေအနေရှိရလို့အကဲထုတ်နိုင်ပါလဲရှင်
ကျွန်တော်တို့ခီးသွားလုပ်ငန်းလုပ်ကင်လူတယောက်အနေနဲ့ပုံမှန်ကြပိုင်းဆိုင်ရာလုပ်ငန်းဆက်ကနေပြီးအမြင်ရတော့ဒီချောင်းနဲ့ဒီချောင်းကတော့နိုင်ငံတကာအဆင့်အာမခံမှုလက်မှတ်တွေရရှိပြီးတော့operate လုပ်နေကြတယ်လို့ပဲမြင်ပါတယ်ဒါပေမဲ့တချို့တော့ဒီပြည်တွင်းဒီချောင်းနဲ့ပတ်သက်တဲ့တင်မောတွေကတော့ဒီအစိုးရရဲ့ regulate လုပ်တဲ့တိုင်းသွားနေကြတာကတော့သူတချို့ကတော့ substandard ဖြစ်နေနိုင်တယ်လို့လည်းကျွန်တော်ရှင်းပြပါတယ်အဲတခုရှိရတော့ကုန်းချောင်းနဲ့ပတ်သက်ရင်တော့ခုနောက်ပိုင်းမှာဒီ bus line တွေကတော့ဒီ modern line နဲ့ bus car တွေကိုစပြီးသုံးလာကြတာကိုလည်းတွေ့ရပါတယ်computer box နဲ့အရှိန်မျိုးထိန်းတာတို့ဘာလို့ဒါမျိုးတွေလည်းရှိတယ်လို့သိရပါတယ်သို့တော်လည်းပဲအထူးသဖြင့်အမြန်လမ်းပေါ်မှာတော့ဒီ motor car ထိခိုက်မှုတွေကတော့ဆက်တိုက်ဖြစ်နေတော့ပဲဆိုတာလေစားကြည့်နေရတယ်မြင်တွေ့နေရတယ်ရှိပါတယ်အဲ့တော့ဒီကုန်းလမ်းခီးသွားတာနဲ့ပတ်သက်ရင်တော့ဟိုတချို့တော့ဟလာဟိုခုလိုမျိုးချိန်မျိုးမှာဟလာဖျားဘူးသွားတဲ့သူတွေခီးထွက်တဲ့သူတွေကတချို့တော့သူများကလည်း pick up truck လိုမျိုးနဲ့သွားနေကြတယ်လည်းရှိပါတယ်အဲ့တော့ခီးသွားလို့ရှိရင်လုံလုံစိတ်ချမှုမှာတော့ရေချောင်းနဲ့လေချောင်းတော့ကျွန်တော်အများအားဖြင့်ကတော့လုံကြီးစိတ်ချမှုရှိရလို့မြင်ပါတယ်ကုန်းလမ်းနဲ့ပတ်သက်ရင်တော့ဒီဆိုရဟလာကနေချမှတ်ထားတဲ့ရင်စီးရင်လူများအတွက်ချမှတ်ထားတာကိုဒီမောင်းလူများချမှတ်ထားတဲ့စီးရင်တွေကိုအတိအကျလိုက်နာဖို့လိုအပ်မယ်လို့ထင်ပါတယ်။သူတစ်ပြည့်ကတော့ဒီအချိန်တွေကိုဟိုတတ်မှတ်ထားတဲ့မိုင်နှုန်းတိုင်းမောင်းဖို့ရယ်။နောက်ပြီးတော့ဒီအသက်ကျယ်စပတ်ကိုပတ်ထားဖို့ဒါတွေကတော့ဟိုမရှိမနေလိုက်နာဖို့
စီးရင်နဲ့သူတွေကလိုက်နာရမယ့်ကိစ္စတွေပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့ပါဒါပြင်ကိုဒီအသက်အမခံနဲ့ပတ်သက်တာဟာလာဒီလိုပါထိကြမှုအမခံနဲ့ပတ်သက်တာဒီဟာတွေကိုလည်းဟိုကရင်မောင်းသူတွေရောဒီရင်ပိုင်ရှင်တွေရောအားလုံးကလည်းဒီဟာတွေကိုမရှိမနေလိုက်နာပြီးတော့ဝယ်ယူထားတာမျိုးတွေလည
်းဟုတ်ကဲ့
တယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီကိစ္စကိုဟုတ်ကဲ့ရှင်အဲ့ဒီကိစ္စကိုနောက်ပိုင်းမှာဦးကျွေးရသာကိုတေချာအသေးစိတ်လေးမေးပြီးတော့ဆက်ပြီးတော့ဆွေးနွေးပါမယ်ရှင်ဟုတ်ကဲ့ဟိုဥပဝဥက္ကဋ္ဌကိုကျွန်မနည်းနည်းမေးချင်ပါတယ်ဒီဟိုဥပဝဥက္ကဋ္ဌကစားသုံးသူကာကွယ်ရေးအတင်းဥက္ကဋ္ဌလည်းဖြစ်တယ်ဒီစားသုံးသူကာကွယ်ရေးအတင်းဥက္ကဋ္ဌဆိုတဲ့အထက်မှာဝန်ဆောင်မှုလုပ်ငန်းတွေဒီခီးသွွားလာရေးပါးများကိုဟိုစီးနေတဲ့သူတွေအတွက်လည်းဒီအကာအကွယ်ပေးရေးအတင်းဥက္ကဋ္ဌဖြစ်တယ်ဆိုတော့ဒီခီးသွွားလာမှုဝန်ဆောင်မှုကိုဒီတုံးဆွဲတဲ့ပေါ်လေဒီခီးရေးတွေအနေနဲ့ရောဘယ်လိုစီးကဲမျိုးတွေသူတို့ဘက်ကအဓိကလိုအပ်နေပြီးတော့ဘယ်လိုစီးကဲမျိုးတွေနိုင်နာတင်တယ်လို့ထင်ပါလဲရှင
်ခီးတွေဘက်ကလိုင်းနာဘူးဆိုတာလည်းခီးတဲ့ဒီမှာဒီကျွန်တော်တို့ဒီခီးသွွားလာရင်းနဲ့ပတ်သက်တဲ့ knowledge ပေါ့ဟုတ်လားအခုနတယောက်ပြောသွားတယ်လို့ကျွန်တော်တို့ဟုတ်လားအရင်ကပတ်တာမျိုးနောက်တစ်ချက်ကကျွန်တော်တို့ ဟိုအခုကျွန်တော်ပြောရလို့ရှိရင်တော့ဒီကျွန်တော်တို့နိုင်ငံမှာဒီကုန်းလန်းကုန်းရောင်းရောရေချောင်းကတော့စိတ်တိမဖြစ်တာကိုတွေ့ရတယ်ဟုတ်လားအဲ့ဒါလည်းကျွန်တော်တို့ကဟိုခရီးတွေလိုက်လာဖို့အတွက်ကအချက်လက်ပြည့်ပြည့်စုံစုံမမော်တော်ရင်ဒီမော်တော်ရင်မှာကတ်ထားတာမျိုးသတိပေးကြတယ်ကတ်တာမျိုးဥမာရေရင်နေဆိုလို့ရှိရင်ဥမာရေရင်မှာဟာလာဒီကျွန်တော်တို့ဒီကျွန်တော်တို့ကုန်တင်ကားတွေပေါ်မှာဟာလာကားကူကားတွေမှာကတ်တယ်လို့မျိုးဖုံးပနဲ့ကန်မလူရည်ဆိုလဲအပင်တဲ့ခကြီးတဲ့ခဏရောက်ကလိုက်တော့ရှင်ရင်ကြည့်ကြည့်ဆိုတာမျိုးပေါ့ခကြီးတဲ့ညင်လာတဲ့နေရာမှာအဲ့လိုစာနာမျိုးတွေကတ်ဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကခုတော့ရေချောင်းမှာခဏခဏမော်တော်နဲ့တာပြီးကြမ်းရတယ်ပေါ့ဟုတ်လားပြီးခဲ့တဲ့နေ့စီကကျွန်တော်တို့ဒီဟုတ်လားမော်တော်နင်းရောက်ခဲ့တယ်ဟုတ်လားဒီတော်တော်များများပြီးဆုံးခဲ့ကြတယ်အခုဒီဒီရဲတဲမှာပဲဒီကြမ်းအကျိုးနည်းကပဲရခိုင်ပြည်နယ်နင်းကြားဘက်မှာဟုတ်လားရေရေလူကြီးဟုတ်လားဘုရားဥဒ္ဒရရေရေလူကြီးနင်းရောက်ပြီးဒီခဏရောက်တည်သွားတယ်ဟုတ်လားပြီးခဲ့တဲ့မကြာသေးမီကာလကလည်းဒီမင်္ဂလာတော်အပြန်လာတဲ့ရေရင်နဲ့ဟုတ်လားဒီဒီကျင်းကြီးတဲ့နေရာတိုင်းပြီးတော့ခီးတဲ့ကောင်းရတော့ဖြေသွားတယ်ဒါတွေကဟလာဒီကျွန်တော်နိုင်ငံရေကောင်းသွားလာလို့ရှင်းပြမဖြစ်တာကိုကြားနေတယ်အဲ့တော့ဒါအစိုးရမှလည်းတာဝန်ရှိတယ်ဟလာထက်ကထက်ကဒီလိုအမှားမျိုးတွေကမဖြစ်နိုင်ဘူ
းဟုတ်ကဲ့အစိုးရမှတာဝန်ရှိတယ်ဆိုတော့အစိုးရအနေနဲ့ဘယ်လိုများရှိကျက်နိုင်ပါလဲရှင
်ဟောအစိုးရဘာတွေလုပ်ရမလဲဆိုတော့ခုနဟလာတတ်မှတ်ထားတဲ့ခြေတောင်းတင်းနေဦးတည်ဌာနတွေရှိပါတယ်အဲ့ဒီဥပဒေဌာနရံနေပြီးတော့ဒီရေရင်တွေကိုစပြီးတော့လိုင်စင်ထုတ်ပြီးကြတယ်ပြည်ဆွဲခွင့်လိုင်စင်ထုတ်ပြီးတယ်ကွာဒီအမျိုးအစားသတ်မှတ်ထားတဲ့ဟလာအချက်ပြမီးတွေကျွန်တော်တို့ဒီရှေ့ကြီးထလိုက်မီးတွေဟလာပြည်လုံးသွားရှိမရှိဟလာခကြီးတွေကိုဗနယောက်ပဲတင်ရမယ်ကုန်ဗနောက်ပဲတင်ရမယ်ဆိုတာမျိုးတွေခကြီးတွေကိုမြင်လာတဲ့နေရာမှာတတ်ထားဖို့လိုက်ဂျက်ကတ်ကိုကျွန်တော်တို့ဟလာအသက်ကလိုက်ဖို့တို့အဲ့ဒါတွေပြည်လုံးသွားတတ်တယ်လို့တခါလဲဟလာစစ်ဆေးတဲ့အဖွဲ့တွေကြည့်နေတယ်စိတ်သေးတယ်ဆိုတော့ကျွန်တော်တခါလည်းမဟုတ်ဟလာတလားတခါဟလာတပတ်တခါပုံမှန်စိတ်သေးတာနဲ့ရှိနေတယ်အဲ့လိုမျိုးမရှိတဲ့အခါကျတော့ခဏခဏယဉ်ရင်နင်းရောက်တာတွေဖြစ်နေတယ်ဟလာခုနအញ្ញမ်းလမ်းကိစ္စကတော့အားလုံးသိပြီးအဖြစ်ကျွန်တော်မပြောတော့ပါဘူးဒါရီကဟလာသူကလည်းတောင်းရှိတယ်နိုင်ငံသားမှဆိုလို့ရှိရင်တော့ဒါဒီလိုခဏခဏဖြစ်နေလို့ရှိရင်ဟလာပို့ဆောင်ရေးဝင်ပြီးတော့လောက်ထွက်သွားတဲ့ဆင်းရောက်နေပါပြီ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဆိုရင်ဒီဦးဦးဘောက်ခန့်ပြောတဲ့အကြောင်းအရာနဲ့တက်ဆက်သေးပဲဒီတော်ရရှင်တယောက်စာရေးပြီးတော့သူဝင်ရောက်ပြီးဆွေးနွေးလာတဲ့အချက်လေးကိုလည်းဖတ်ပြပေးချင်ပါသေးတယ်။ကိုညာဝင်းအောင်ဖတ်ပြပေးပါရှင
်။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ပါခင်ဗျာ။ခီးသွားလာမှုလုံယုံချုံးမွေစီကနိုင်ငံတော်အပိုင်းကစီကံတင်းတင်းကြပ်ကြပ်စီစစ်အရေးယူဆောင်ရွက်ဖို့လိုသလိုခီးသွားပြည်သူတွေကလည်းစီကံသတ်မှတ်ချက်အတိုင်းလိုက်နာဖို့လိုပါလေ။ရေချောင်းကြီးမှာသတ်မှတ်လူဦးရေ၊သတ်မှတ်ကုန်ကြေးအသက်ကယ်ပစ္စည်းပြည့်စုံမှုရင်မောတောက်စားမှုကင်းဝေးရေးခီးတဲ့စည်ရင်တိတိကျပြည့်စုံရေးစသည်တို့လိုအပ်ပါတယ် VOA ကကဘာတလွားဖြစ်ပျက်မှုအကြောင်းခံတရားများပြည့်စုံစွာဆွေးနွေးပေးစီလိုပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါအဲ့ဒါကိုအောင်ကျော်တောရရှင်ကိုအောင်ကျော်စာရေးပြီးတော့ဆွေးနွေးလာတာပါအဲ့တောရရှင်ဘိုထိုက်ကလည်းဆွေးနွေးလာတဲ့အကြောင်းအရာတစ်ခုကိုရန်နိုင်ဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါဒီနေ့ထဲမှာတော့နင်းမြုပ်ဖြစ်ရင်အစိုးဆုံးကတော့အရက်ခေါ်ကျက်ဆိုသောမော်တော်များဖြစ်ပါတယ်။တန်ဘော်ဒီနဲ့လှုပ်ထားပြီးတော့အ мян သွားအောင်လှုပ်ထားလို့မော်တော်ဧရိယာကတည်တယ်အလူးလိမ့်တန်ကိုမခံနိုင်ဘူး။ဘေးအကာတွေတန်နဲ့လှုပ်ထားလို့အရေးပေါ်လာရင်အထက်မှာရှိတဲ့လူတွေအသိများတယ်။မောင်းတဲ့အချိန်ကပြင်းတော့အချိန်နဲ့လှည့်တာကွေတာဆိုပေါက်ဖို့က80ရာခိုင်နှုန်းပဲ။မှောက်ရင်လည်းအသေးပြောက်က90ရာခိုင်နှုန်းပဲ။တေချာလေ့လာကြည့်ပါမြုပ်သမျှမောက်သမျှစီရင်ပြန်ကြည့်ရင်မော်တော်နေသားပြန်ကြည့်ကြည့်မော်တော်မှာတက်ထားတဲ့စက်ပမာဏကိုပဲပြန်ကြည့်ကြည့်အမြင်ရင်ဆိုရင်ဒါမျိုးတွေပဲမှောက်တာလဲသူတို့ပါပါပဲ
ဒါကတော့တော်ရရှင်ပို့ထိုက်ဆွေးနွေးလာတာဖြစ်ပါရဲ့ဆိုတော့ဒီတော်ရရှင်တွေကဒီရေရင်စီးတဲ့အခါမှာသူတို့ဘလို့စိတ်ချလုံးချုံရမှုမရှိဘူးလဲဆိုတာပြောလာလို့ဒီဟိုတနည်းပါပဲဟိုကရေရင်မှောက်သွားတဲ့ဒီမင်းပြားဒေတာကဒီဒေတာရံနဲ့ဖြစ်စာရေးစရာလည်းဖြစ်တဲ့ဥမောင်ကျော်စံကိုဖိတ်ခေါ်ကြပါရဲ့ဥမောင်ကျော်စံကြားရပါလားရှင်
ကျေးဇ
ူးပါတယ်။ဟုတ်ကဲ့။ဥမောင်ကျော်စံတို့ဒေတာမှာကြုံတွေ့နေရတဲ့ဒီရေရင်စီးနှင်းမှုနဲ့ပတ်သက်ပြီးတော့ကြုံတွေ့နေရတဲ့အဓိကကြုံတွေ့နေရတဲ့အခက်အခဲကိုပြောပြပေးပါရှင်။
အဲ့ဒီကျူးကျူးနေရတဲ့အခက်အခဲကတော့ကျွန်တော်တို့ရှိမှာတော့ဟိုဟွာရှေ့ရဆရာတွေလည်းပြောတော့ပါပြီဒါတွေကျွန်တော်မဆိုးတော့ပါဘူးအဓိကအချက်ကတော့ကျွန်တော်တို့ရှိမှာ
ဒီသွားလာရတဲ့ဥစ္စာကသူကနှာရှင်မတော်မောက်တာကများပါတယ်အခုနမကြပြီမောက်တဲ့ရင်ကလေးဟာနှာရှင်သူကလမ်းကြောင်းကိုသူကမှမမရပဲနဲ့နှာရှင်မတော်အနေမြတဲ့ရှင်မှာမောက်တာဒီလိုကသူကလမ်းမှာသူကရင်ကကြားပိုက်မှာသွားညစ်တယ်အဲ့လိုကြားပါလေအဲ့တော့ဒီရင်မောက်တဲ့လူကအစိမ့်တောင်ဝင်ရှိနေတယ်လို့ကျွန်တော်တို့ကမြင်ပါတယ်နောက်တစ်ခါလမ်းမှာထောင်ထားတဲ့ကြားပိုက်ကလည်းပဲစိတ်မကမ်းမဲ့ထောင်ထားတာဖြစ်ပါလိမ့်မယ်သူကညမင်းမဆိုးပေးနဲ့အဲ့လိုမျိုးထောင်ထားတာမျိုးဖြစ်နိုင်ပါလေဒါတော့ကျွန်တော်တို့မမြင်ပါဘူးကြားပါတယ်ဒီလိုမျိုးကြားကျွန်တော်ထင်ပါတယ်အခုကျွန်တော်တို့ရခိုင်ပြည်မှာလေးပဲရေမောက်တယ်ဆိုတာကရေချောင်းကသွားလာတာများတာကိုကိုယ်ကတော့သိနေပါလေ။ဒါကြောင့်ကျေကအနေတစ်ခုခုဆိုရင်ရေအနေကများပါတယ်မကြာခဏဆိုဖြစ်နေပါလေ။အခုကခြေရစရာတွေဆွေးနေတော့တယ်လို့ရေမှာစိတ်ကြဲကြဲအများကြီးလိုပါတယ်။ဒီကြောင့်သွားလိုက်ဥပ္ပဒါတော့ဘာလို့နောက်တခါသက်ဆိုင်ရာသူတို့လာရင်ယူဟာကဟိုတာဝန်ရှိတဲ့လူတွေစစ်ဆေးရပါမယ်။အဲ့လိုစိတ်ရှိမှုတွေလောက်ရပါမယ်ရေရင်ကမတန်တရားလူတွေတင်နေသူတွေတင်နေအရှိမတူအခါမတူမောက်နေအဲ့ဒါကပေါက်တာများပါတယ်ကျွန်တော်ပြောပြီးကျွန်တော်ရှိရလူတွေကရှိနေပြီကြားနေဆမ်းပါတယ
်ဟုတ်ကဲ့ဒါဥမောင်ကျော်ကျန်ပြောလာတာပါဒီချင်းတွင်းကသောရရှင်တယောက်တက်နိုင်ဆိုပြီးတော့ဆွေးနွေးလာတာလည်းရှိပါတယ်အဲ့ဒီဆွေးနွေးချက်လေးအရင်ဖတ်ပြပေးပါမယ်ပြီးတော့ရင်ဒီပြည်နိုင်ဆွေးနွေးရဲ့သောရရှင်နေနဲ့အဲ့ပြည်နိုင်ဆွေးနွေးရဲ့သူတွေနဲ့ပြန်ပြီးကျွန်မမိကုံးလေးတွေမေးချင်ပါတယ်ရှင်ကိုညဝင်းအောင်ဖတ်ပြပါအောင်နော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကချင်းတွင်းအထက်ပိုင်းမော်လိုက်ကပါကျွန်တော်တို့ဒေသခီးသွွားလာရေးအတွက်ရေချောင်းကိုပဲအားကိုးနေရပါတယ်လွန်ခဲ့တဲ့လအနည်းငယ်ကချင်းတွင်းမြစ်အတွင်းအောင်စိုးမှုကြောအမြန်ရင်တိမ်းမောက်မှုကြောလူပေါင်း80ကျော်တေဆုံးခဲ့ရပါတယ်အဲဒီနောက်ပိုင်းအင်းငင်းချမ်းသာအမြန်ရင်လိုင်းကိုပိတ်သိမ်းအေးယူတဲ့လို့တော့ကြားမိပါတယ်ကျွန်တော်ဆိုလိုချင်တာကဖြစ်ပြီးခဲ့တာကိုအေးယူတာတိတ်မဆန်းဘူးဘယ်သူပဲဖြစ်ဖြစ်လုပ်နိုင်ပါတယ်ဒါပေမဲ့နောက်ထပ်မဖြစ်ရအောင်တာဝန်ယူမှုတာဝန်ခံမှုလိုချင်တာပါစကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့ခီးသွွားလာရေးဘေးကင်းလုံခြုံဖို့ပိုပြီးစဉ်းစားကြက်မှတ်ပေးရမှာပါအခုတော့ကောက်ယူမိလို့ပဲပြဿနာတစ်ခုဖြစ်ပြီးတဲ့အချိန်ဆိုရင်တော့စစ်ဆေးမှုတွေကြက်မှတ်မှုတွေကြာရအောင်ခတ်နေတာပဲအဲနည်းနည်းလေးကြာလာတော့ပြန်ပြီးတော့ပေါ့ရော့တာမြင်ရပါတယ်အခုအချိန်ချင်းတွင်အတွင်းမှာသွားလာတဲ့အញ្ញင်းကုံရောလူရောကုန်းပတ်ရေရှမ်းအောင်တင်နေကြပါတယ်အတိုက်ကဲအင်းကြီးဖော်ကွင်းနေလေအပြည့်စုံမပါပါဘူးအယောင်ပြလောက်ပဲပါတာပါအဲ့ဒါဒီကိုအနာပိုင်ဒီဘက်ကထိထိရောက်ဒဏ်ရအေးယူလိုအပ်လို့ရှိရင်ပြီးဆွဲကွင်းကိုပါကာလတစ်ခုထိရပ်ဆိုင်ပြက်ဒီလိုမျိုးတောင်းဝန်ဝတရားပေါ်ဟလာထိုင်အော်နေုံနဲ့တတနေတော့ဒီအောက်ခြေထိကြက်ကြက်မမတ်လှုပ်ဖို့တော့လိုပါတယ်အဲ့လိုစီကံတမမခီးသွားပြီးသူတွေဘေးကင်းလုံခြုံမယ်လို့ကျွန်တော်ထင်ပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့ဒီချင်းပြည်နယ်ကနေပြီးတော့ကိုတက်မှန်ဆွေးနွေးလာတာပါဒီမှာမတ်အိမ်ဟန်ဦးကိုနည်းနည်းမေးချင်ပါတယ်ရှင်ဒီလိုမျိုးဒီအစိုးရကနေတခြားသူတို့ရဲ့စီမင်းစည်းကမ်းတွေချမှတ်ထားပေမဲ့လည်းမကြက်မှတ်ဘူးဆိုတဲ့ကိစ္စမှာဘာကြောင့်သူတို့ဘလို့အခက်အခဲတွေဖြစ်နေလို့တခြားမကြက်မှတ်တာလဲကြက်မှတ်ရတာနဲ့ပဲအမှအဲ့ဒါမအောင်မြင်တာပါလားဘလို့များတုံ့တက်နိုင်ပါလဲရှင
်ဟုတ်ကဲ့ဟိုကျွန်မဆွေးနွေးချင်တာဒီရေချောင်းလိုင်းမှာသွားလာနေရဲ့အရင်ရင်နဲ့ပတ်သက်ပြီးပေါ့နော်ကျွန်မလည်းအရင်တော့အီယောဒီတိုင်းမှာနေခဲ့ဘူးတဲ့အတွက်တော်တော်များများဟာရေကူးတတ်တယ်ဒီလိုမျိုးရေချောင်းမှာအများအားသွားလာနေတယ်ဆိုတော့အမူရင်းစိတ်အတွေးနဲ့ပဲသူတွေကအခါတည်းကအန်ရဲ့ပုံမှာ review လေးရှိကြတယ်ဒါကတော့ဟိုဒေတာခံနေရဲ့စိတ်ညစ်စိတ်သားပေါ့ဒီအရေးပုံမှာကျွန်မကိုကြောလွန်နိုင်တဲ့ awareness မျိုးပေါ့နော်တာမန်ဒီလိုမျိုးတစ်ခုခုဆိုရင်ဒီလိုမျိုးဖြစ်မဲ့ဒါဒီလိုတက်ကဲအင်းဝေးရမယ်ကျွန်တော်ကလေးနဲ့ပြင်မပြီးနိုင်ဘူးလို့ကျွန်မမြင်ပါတယ် awareness ကိုဒီထက်ပိုပြီးတော့ပညာရှင်တွေနဲ့ ठी ठी ရောက်ရောက်ဒီခုနမူရင်းဒေတာခံအစွဲကိုကျွန်မကိုဖြောင်းနိုင်တဲ့ awareness ကိုပြီးနိုင်တဲ့ဟာမျိုးပေါ့နော်အစိုးရဘက်ကပို့ပြီးလုပ်ပေးတင်တယ်ဒါမှသာရင်သူ့ရဲ့ငွေကိုရှိရင်းဆိုဟိုငါ့ကိုရေကူးနိုင်တာပဲရေကူးတတ်တာပဲဒီလောက်ကတော့ရပါတယ်ဆိုတော့အတွေးတွေနဲ့ဒါရေချောင်းကိုပြောတာပေါ့နော်ဒီလောက်နဲ့ကျမတို့ဒီအန်ဒီယိုရစ်အများကြီးယူကြရဲဖြစ်တဲ့အခါလဲဖြစ်ဆက်ဆက်ပါဘူးမှလည်းမဟုတ်တောက်လျှောက်ကိုဖြစ်နေကြရဲပေါ့နော်ဒါမဲ့ကွာလာလားဆိုတော့ဘာမှလည်းဝေချာမသွားဘူးသင်ရဲ့ခါကြရင်လည်းတစ်ခါရဲ့ကိုကိုလူပေါင်းများစွာပေါ့တစ်ခါရဲ့အသက်ဆုံးရှုံးမှုကြီးရှိခဲ့ပါတယ်အဲ့တော့ကျမအနေနဲ့ကဒီ awareness ဆိုင်ကိုပေါ့ safety awareness ဆိုင်ကိုပို့ပြီးတော့ဖြည်းဖြည်းရောက်ရောက်နိုင်ငံတကာမှာလည်းဒီလိုကြက်ကနာကြီးကြုံရမှာပါပဲအဲ့ဟာကြီးဘယ်လိုမျိုးပေးနိုင်မလဲဆိုတာကိုကျမအနေနဲ့ကပို့ပြီးတော့ဖြစ်စေချင်ပါတယ် safety awareness ကိုပို့ပြီးဖြည်းဖြည်းရောက်ပေးစေချင်ပါတယ်ဟုတ်
ဟုတ်ကဲ့ဟိုတကယ်ဟိုနေရာတွေပေါ့နော်ဟိုစိတ်ကန်းဆိုလဲစိတ်ကန်းဟိုကရိုးစိတ်ဆိုလဲကရိုးစိတ်လိုနေရာမျိုးတွေ ဟိုဟိုဟိုမော်တော်ယာဉ်ပြေးဆွဲရနေရဆိုလဲဒီမော်တော်ကားထွက်တဲ့စိတ်ကန်စိတ်လိုမျိုးနေရာမျိုးတွေမှာရောသူတို့ဒီအစိုးရအနေနဲ့ဘလို့ရှိချက်မှုလုံးနိုင်တယ်လို့မြင်ပါလဲရှင
်ဟိုဒီတဲ့ဟိုဟိုကျမဒီခုနအမြင်ရင်တိတ်မောက်မှုပေါ့နော်ချင်းတွင်းမှာအမြင်ရင်တိတ်မောက်မှုကျမသတင်းတွေလိုက်ဆက်တဲ့အခါမှာဒီလိုမျိုးအယူပေါ်ပေါ်တန်ဖို့ပြင်နေရဆိုတာကိုကြားကြီးတယ်ရပြည့်ရပြည့်မယ်သူတို့စိတ်ကန်သူသူအကြောင်းကြားပေမဲ့တယောက်မှအာနာပိုင်တယောက်ကမှမကြောင်းကြားလို့မရဘူးဆိုတာ။ဖိုင်နဲ့ဗီဒီယိုဖိုင်နဲ့တွေ့ရပါတယ်။အဲ့ဒါကြီးကြည့်ရင်အချင်းဟိုလိုပေါ်နေအစိုးရကြီးချက်ဖို့နေနေကြတာအစိုးရကိုတိုင်ကြားဖို့ဒါကြောင့်ကိုယ့်ရဲ့စေပြီးကိုတာဝန်ယူခြင်းနဲ့အတွက်တိုင်ကြားဖို့ရတာအစိုးရဘက်မှာအစဉ်သင့်မရှိနေတာကိုတွေ့ရပါတယ်။အဲ့တော့ဒီအဓိကဒီရေစိတ်ကန်းနေပေါ့နော်စိတ်ကန်းနေမှာရှိတဲ့အာနာပိုင်တွေကိုဒီထက်ပိုပြီးတော့တင်းတင်းကျပ်ကျပ်ဟိုစိတ်ကန်းနေပြီးတော့ဥပဒေပိုထုတ်ပေးထုတ်တင်တယ်ပြီးတော့ခုနကရှေ့ကအများကြီးဟိုဆွေးနွေးခဲ့ပြီးတာဝန်ယူမှုတာဝန်ခံမှုဆိုတဲ့ဟာကိုထိထိရောက်ရောက်ပြသတင်တယ်လို့ထင်ပါတယ်ရှင်ဒါမှသာလေဟိုကျမတို့ဒီခုနကလို့ပေါ့နော်ကျမတို့ safety awareness ရှင်မဟုတ်ဘူးကျမတို့ကတာဝန်ယူပါတယ်ဆိုရင်ဟာမျိုးပြနိုင်တယ်ဆိုရင်တော့ခုနကပြောတယ်လို့ NGO ကျမတို့ပို့ပြီးရှင်းရှင်းနိုင်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အနာလိုက်နေဘက်ကလည်းတာဝန်ယူမှုတာဝန်ခံမှုရှိဖို့လိုတဲ့အပြင်ဒီစီးနင်းလိုက်ပါသူတွေအနေနဲ့လည်းကိုယ့်ဘက်ကကိုယ့်ရဲ့အသက် NGO ကိုထိန်းသိမ်းဖို့လိုရဲ့တဘောပေါ့နော်အခုကျမတို့တယ်လီဖုန်းကနေပြပါဝင်ဆွေးနွေးခြင်းနဲ့တော်ရချင်းတူကိုဖိတ်ခေါ်ခြင်းပါတယ်ဒိုင်ဦးနယ်သားဦးတင့်လယ်မှာသူကလောလောဆယ်တော့ကရင်ပြည်နယ်မှာရှိသွားနေပြီးတော့သူကမြန်မာနိုင်ငံတနန်တရားအနေနဲ့ရှိသွားနေတဲ့သူဖြစ်ပါတယ်ဦးတင့်လယ်ဝင်ပြဆွေးနွေးနိုင်ပါတယ်ရှင်ကျမတို့ဒီပင်နိုင်ဆွေးနွေးပေးရဲ့ဦးဖြိုးဝေရသာဦးပါအုတ်ခိုင်နောက်ပြီးဦးမောင်ကျော်ဇန်နဲ့မိုင်းအိမ်ဆိုင်ဦးလေးလိုင်းမှာရှိနေပါတယ
်ဟုတ်ကဲ့ပါအကျွန်တော်ဦးတင်ပါကျွန်တော်တို့အခုဒီကောင်းပေါ့နော်တော်လိုက်နဲ့ပတ်သက်ပြီးအခုလိုမကြာခဏစိတ်မောမှုတွေဖြစ်နေတာနဲ့ပတ်သက်လို့ဟာအစောတော့ကကျွန်တော်မျိုးကိုယ်တွေအဆင်းပြေတော့တာတွေတော်ပြစ်တော့ပါတယ်အဓိကတော့ကျွန်တော်တို့ဤလူတွေပေါ့ခီးတော်တွေရဲ့နိုင်နာမဲ့စိတ်ကနေလဲနိုင်နာလို့ဟာသူတို့ရဲ့လိုအပ်ချက်တွေဖြစ်တဲ့ပေါ့နော်ကျွန်တော်တို့ဒီဒီကောင်းတော်လာတဲ့နေရာမှာအသက်ကြီးအိမ်စိတ်ဆာတွေနောက်တစ်ခါဒီကောင်းမှာစီးမြင့်စိတ်ကနေလဲအဲ့တော့ဒီမြင်လာတဲ့နေရာတွေမှာကတ်ထားဖို့ဆိုတဲ့အချက်တွေဆွေးနွေးတော့တာတော်တော်ပြည့်စုံပါတယ်။ဒါပေမဲ့ဒီလိုပေါ့နောက်ထပ်ဆက်ပြီးဖြစ်လာတဲ့ဒီရခိုင်မှာတိတ်မောက်တဲ့မကြတဲ့တိတ်မောက်တဲ့စစ်စာတွေမျိုးပေါ့နော်။ဒီလိုဆက်ဖြစ်တာမျိုးမဖြစ်အောင်ဆန္ဒတကြနဲ့အစိုးရဘက်ကဟာလားဒီတက်ဆိုင်ရာဒီကာဝန်ရှိသူတွေကိုကြမ်းမဆောင်ရွက်တော့မှသာလေ။ကျွန်တော်ခီးသွားတွေရဲ့ဘေးကင်းဥုံုံမှုကိုပို့ပြီးအခါမှာဖြစ်မယ်ဆိုတဲ့အချက်ကိုကျွန်တော်ထပ်ပြီးတော့ဟိုဖြစ်ပြီးတော့တင်ပြလိုပါတယ
်ဟုတ်ကဲ့ဦးတင်လင်တိုက်ဦးကနေပြောပါဝင်ပြောဆွေးနွေးတာဖြစ်ပါရဲ့ဟိုကိုရရနိုင်အခုနောက်ဆုံးကြံတဲ့တော်ရရှင်တယောက်ရဲ့မောင်တက်တနာစာလေးကိုဖတ်ပြပြီးတော့သူဘာဆွေးနွေးချက်လဲပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါဒီကောင်းလိုင်းတွေကတော့နိုင်ငံတကာစံရင်းစံညွှန်းနေတဲ့အညီခီးစင်ရဲ့ဘေးကင်းလုံခြုံရေးကိုဆောင်ရွက်နေတာကြောင့်ထိခိုက်ပြီးဆုံးမှုနေဝဲပါပေမဲ့ဒီကောင်းကုန်းကောင်းတွေမှာတော့ခီးစင်တွေဘေးကင်းလုံခြုံရေးဟာအလောက်ဆိုးရနေတယ်လို့ယူဆမိပါတယ်ဒီလိုဖြစ်နေရတဲ့အဓိကအကြောင်းရင်းကတော့အကျဉ်းသက်ခြားဆားမှုတွေကိုအစိုးရဆက်ဆက်ကတိတိယောက်ယောက်မကိုင်းတွယ်နိုင်ခဲ့ကြတဲ့အပြင်ကြီးသွားပြည်သူတွေဘေးအန္တရာယ်ကင်းရှင်းရေးအစီအမံတွေရဲ့အားနည်းချက်တွေကြောင့်ပဲလို့ယူဆမိပါတယ်အထူးသဖြင့်အကျဉ်းသက်ခြားဆားမှုတွေကြောင့်စက်ပြန်တရားကိုင်းတွယ်မောင်းနေသူတွေရဲ့စာတွေးလက်တွေ့အခြေအနေကိုအသေးချာမစစ်ဆေးတော့ပဲကိုင်းတွယ်မောင်းနေဝင်ပြီးတဲ့အချက်ပါပဲနောက်ပြီးရင်းတဲ့ကုန်တန်ချိန်တွေကိုအသေးချာမစစ်ဆေးပဲခီးတယ်တွေကိုစီးနင်းဝင်ပြူတာလမ်းတွေဖောက်လို့တဲ့နေရာမှာခီးသွားပြည်သူတွေရဲ့ဘေးအန္တရာယ်ကင်းရှင်းရေးအပေါ်ထည့်သွင်းစဉ်းစားမှုအားနည်းတာရေစီကန်လူစီကန်သတိပေးဆိုင်ပုတ်တွေမြင်သာအထင်သာမရှိတဲ့အပြင်ဖောက်ဖျက်ကျူးလွန်သူတွေအပေါ်မှာလည်းအရေးယူဆောင်ရွက်မှုပိုင်းတွေထိရောက်မှုမရှိတာတွေကြောင့်ဒါတွေအားလုံးကိုပြင်ဆင်ဖို့လိုအပ်လိမ့်မယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်တက်ကနာက
ဟုတ်ကဲ့ဖတ်ကြအောင်ကြည့်ကြမှာကိုရနိုင်ရေတော့ဒီတော့ရှင်မောင်တက်တနာကတော့အစိုးရအနေနဲ့စီကံတင်းကျပ်မှုအပိုင်းမှာတော်တော်လေးကိုအားညော့နေရေဆိုပြီးတော့ပြောသွားပါတယ်။ဒီမှာခုနကဟိုဒီပင်နိုင်ရှင်လေးတွားရဲ့ထဲကဥဖြိုးဝေရာသာပြောသွားတဲ့အချက်တခုကိုပြန်ကောက်ချင်ပါတယ်။ဥဖြိုးဝေရာသာကအခုလောလောဆယ်ဆယ်မှာလေဒီမြန်မာနိုင်ငံအနှံ့ပြားကိုခီးသွားပြီးတော့ကိုရိုင်းကားမောင်းပြီးတော့ခီးထွက်နေတယ်။သူ့အတွေ့အကြုံအရတော့ဒီဟေးကိုဘက်ကနေစီကံမျိုးလိုက်နာမှုရှိရယ်ဆိုရင်ဘေးကင်းအန်နဲ့ဘေးကင်းလုံခြုံမှုရှိပါတယ်လို့ပြောသွားအချက်တစ်ချက်စိတ်ဝင်စားဖို့ကောင်းလာရေနောက်တစ်ခုကဒီမြန်မာနိုင်ငံမှာဒီအေးခီးသွွာလာမှုအာမခံထားရှိဖို့အစနစ်လေးတစ်ခုတည်တည်ချာချာတူတူရဲရောက်လှုပ်ဆောင်သွားတဲ့နယ်လို့ပြောထားတဲ့အချက်ကိုပြန်ပြောဆွေးနွေးကြပါလေဥဖြိုးဝေရသာဒီမြန်မာနိုင်ငံမှာဒီခီးသွွာလာမှုဒီရင်ဟိုကုန်းလမ်းကြောင်းရေလမ်းကြောင်းပေါ့နော်ခီးသွွာလာမှု အမခင်စနစ်အခြေအနေကဘယ်လိုရှိပါလဲရှင
်ကျွန်တော်လည်းရင်ပိုင်ရှင်တယောက်အနေနဲ့ကျွန်တော်ရဲ့အတွေ့အကြုံရတော့ရင်ဟလာရင် license တက်တန်းကုန်လို့နှစ်စဉ်တက်တန်းကုန်ဆုံးသွားတဲ့အချိန်မှာလဲနေတဲ့အချိန်မှာဒီသူတစ်ပါးထိခိုက်မှုအမခံဆိုတာကိုဝယ်ရပါတယ်နောက်တစ်ခါလုံးဆုံးထိခိုက်မှုအမခံဒါတွေဝယ်ပေမဲ့လည်းဟိုပေးရတဲ့ premium ကလည်းပြောရမယ်ဆိုရင်တော်တော်လေးနိုင်ငံတကာနဲ့ရှင်မယ်ဆိုရင်တော်တော်နည်းတယ်လို့ပြောလို့ရပါတယ်။အဲ့ဒီပြင်တကယ်လို့ထိခိုက်မှုတစ်ခုဖြစ်ခဲ့တယ်။မတော်တဆမှုလားဖြစ်ခဲ့တယ် accident ဖြစ်ခဲ့တယ်ဆိုရင်ပြန်လည်ပြီးတော့ရောပေးမဲ့ပမာဏကလည်းရောကြီးရလဲပြောရမယ်ဆိုရင်မဆုမပို့ပါပဲ။အဲ့တော့ဒီဟာကိုဒီလုပ်ငန်းရှင်နဲ့ပတ်သက်ပြီးမဖြစ်မနေလောက်အောင်မဲ့လုပ်ငန်းရှင်တစ်ခုအနေနဲ့ပဲလုပ်နေကြတယ်လို့မြင်ပါတယ်။တကယ်ဟာအမခံရဲ့ဒီသူ့ရဲ့ objective ကသူ့ရဲ့ရည်ရွယ်ချက်ကဘာလဲဆိုရင်ဒီကိုယ့်ရဲ့မိမိရဲ့ရင်နဲ့ဖြစ်ဖြစ်မိမိရင်နဲ့ထိခိုက်နေတဲ့သူပဲဖြစ်ဖြစ်ဟိုဖြစ်ပွားနိုင်တဲ့ဒီလိုမျိုးဖြစ်နိုင်တဲ့ဟိုဖြစ်နိုင်ခြေကိုအနည်းဆုံးဖြစ်အောင်တတိပို့ပြီးတော့ထားပြီးတော့မောင်းနေကြတာတို့ဟလာဒါမျိုးတွေကိုပို့ပြီးတော့ဖြစ်စေဖို့အတွက်ကိုဥတည်ရလို့ကျွန်တော်အနေနဲ့ကတော့မြင်ပါတယ်အဲ့တော့ဒီလိုမျိုးအမခံဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဟာအမခံကြီးကိုလည်းနိုင်ငံတကာအဆင့်တန်းနဲ့ဒီအမခံကြီးမျိုးကောက်ပြီးတော့တကယ်လို့ရောစရာရှိရင်လည်းနိုင်ငံတကာရောကြီးတိုင်းရောပေးမယ်ဆိုလို့ရှိရင်ပို့ပြီးတော့ထိရောက်မှုရှိလာလိမ့်မယ်လို့ဆိုမှာဒါအပြင်ဒီလိုမျိုးအမခံထားခြင်းအပြင်မိမိရဲ့တက်ဆိုင်ရေးကိုအမကကုမ္ပဏီကလည်းတခြားစီးရဲ့ဟာမျိုးတွေကိုလည်းလှုပ်လာမှာဖြစ်ပါတယ်။အမကန်ထားခြင်းအပြင်လည်းမိမိရဲ့ရင်ရဲ့တက်ခံမျိုးတက်ခံမှုကိုလည်းရင်ပိုင်ရှင်တွေကလည်းပို့ပြီးတော့စီးရောက်ဟိုတတိပြုပြီးတော့မောင်းနှင်ကြလိမ့်မယ်လို့အဲတရားမျိုးကိုကျွန်တော်တို့မြင်ပါတယ်ခင်ဗျ။အဲ့ဒါကတော့ဟိုတော်တော်လေးဒီကြည့်ရခံကနာလို့မြင်ပါတယ
်ဟုတ်ကဲ့ဟိုအဲ့ဒီဟိုအမခံစနစ်ဟိုစနစ်တကျဖြစ်လာဖို့ပေါ့နော်ဟိုလူတွေအားလုံးနဲ့သဘောပေါက်ပြီးတော့ဒီအမခံဆိုတာမရှိမဖြစ်နိုင်ငံတကာမှာလို့မျိုးလေဟိုဒီအမခံမရှိရင်ကားကိုမောင်းလို့မရဘူးဆိုတာမျိုးပေါ့နော်အဲ့ဒီလိုမျိုးဖြစ်လာအောင်လို့အနေထားကိုရောက်ဖို့ဘလောက်လိုမယ်လို့ထင်လဲရှင
်အခုလဲရန်ကုန်မြို့မှာဒီမော်တော်ယာဉ်အစ်တစ်တွေကိုဟလာကြောင်ချတဲ့ကြာကန်းနေကုမ္ပဏီတွေရှိနေပါတယ်အဲ့တော့ဒီလိုမျိုးမော်တော်ယာဉ်အစ်စ်ကိုဝယ်ယူရတဲ့အခါမှာမဖြစ်မနေဒီအတက်အမကံပဲဒီသူပါထိကြမှုအမကံပဲဖြစ်ဖြစ်ရင်းနဲ့ပတ်သက်တဲ့အမကံပဲဖြစ်ဖြစ်ဒါမျိုးကိုဟိုဝယ်ယူမှပဲဒီကားကိုရောင်းချပေးမယ်ဆိုတဲ့ဟာမျိုးစနစ်မျိုးကိုကျင့်သုံးဖို့လိုတယ်လို့ထင်ပါတယ်နောက်တစ်ခါကျတော့ဒီအမကံဒီမကပါဘူးမိမိရဲ့တာဝန်ယူမှုကလည်းပေါ်ပြီးတော့အရေးကြီးပါတယ်ဟိုရင်းမောင်းနေတဲ့အချိန်မှာရင်းစိကနေကိုလိုက်နာမှုတို့ဒါမျိုးတွေကတော့မဖြစ်မနေလိုအပ်ပါတယ်ည
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဆိုတော့ကျမတို့အခုဒီအစီအစဉ်ညီကုန်းထုတ်ဖို့ရတဲ့အချိန်3-4မိနစ်လောက်ပဲလိုပါတော့တယ်ဆိုတော့ကျမဒီပြင်နိုင်ဆွေးနွေးတဲ့သူ4ယောက်စလုံးကိုပြန်ပြီးတော့ကျမအဓိကအရေးကြီးတဲ့အချက်လေးတစ်ခုပဲအားလုံးအတွက်မေးပေးချင်ပါတယ်ရှင်ဟိုအဓိကတော့ပေါ့လေလိုက်ပါသူရောမောင်းနေသူရောနောက်ပြီးတော့တာဝန်ရှိသူတွေအပိုင်းရောဒီစေယူပို့ဆောင်ရေးခီးသွွားလာရင်းနဲ့ပတ်သက်လို့ဘေးအနေချင်းချင်းဖို့အတွက်ဘယ်ဟာကိုအရေးကြီးဆုံးအချက်လို့ထင်ပါလဲအချက်တစ်ချက်သေးကိုပဲဟိုတယောက်စီပြောပြပေးပါဥပအုပ်ခံအရင်ဆုံးစားသုံးသူစားဝေးရေးတယောက်ကတော့ဥပအုပ်ခံဒါအချက်ကအရေးကြီးဆုံးလို့ထင်ပါလဲရှင
်ဒါအချက်ကအရေးကြီးဆုံးလဲဆိုတော့ခုနကတော့ဟလာကျွန်တော်ပြောသလိုစီးစနစ်ပေါ့ကျွန်တော်တို့နိုင်ငံမှာဟိုစီးစနစ်ကတော်တော်ကုန်ဟိုပြည့်စည်နေတယ်ပေါ့ရဘယ်နေရာမှမဆိုစီးကမ်းမရှိဘူးအဲ့ဒါဒီနေ့ကျွန်တော်ပြောသလိုမျိုးရှင်နေမှာလိုအပ်တဲ့ဟာလာဒီရေရင်လည်းဖြစ်ဖြစ်ဟာလာဒီကုန်းကောင်းသွားလာတဲ့မော်တော်ယာဉ်လည်းဖြစ်ဖြစ်ဟာလာလိုအပ်တဲ့ဟိုဒီဟာလာမီးစနစ်အော်တိုအလက်ထရစ်ပိုင်းနေတော့ပြီးတော့ကျွန်တော်တို့ဒီလူဒီနေ့ရောက်တာသင်္ကန်းလေးရှိတယ်ကုန်းဘလော့လူဘလော့အဲ့ဒါမျိုးဟိုခရီးတွေတင်တာမြင်တာအောင်တက်ဆင်ထားမယ်ခိစ္စတွေရင်ဆိုင်ခိုင်မှုတွေဒါတွေအကုန်လုံးကစီးစနစ်မရှိဘဲနဲ့ဟာလာဒီနေ့လိုဖြစ်တယ်လို့ပြောဖြစ်တယ်လို့နေအဲ့တော့ဖြစ်တယ်လို့ပဲပြကြရတယ်ဘောရောက်နေတယ်အဲ့တော့အခုကတော့ကျွန်တော်တို့ကဒါတွေအကုန်လုံးကပြင်ဆင်ဖို့အချိန်တန်ပြီဟာလာတာဝန်ယူမှုတာဝန်ခံမှုတွေလည်းအခုချိန်ကြီးအားနည်းနေတယ်အလားအလားပါပဲဒီကတော့စီးစနစ်မရှိတဲ့အတွက်အခုလိုဖြစ်နေတာ
ဟုတ်ကဲ့ပါရှင်အားလုံးအဖက်ဖက်ကနေပြီးတော့စီးစနစ်ကိုစီရှိကြဖို့အရေးကြီးဆုံးပေါ့အဲ့ဒါမအိမ်ဆိုအနေနဲ့ရောဘယ်လိုထင်ပါလဲရှင်ဒီကိစ္စမှာဘယ်အချက်ကိုအရေးကြီးဆုံးအချက်အနေနဲ့ထောက်ပြချင်ပါလဲ
တို့ကျွန်တော်အနေနဲ့ကတာဝန်ယူမှုတာဝန်ခံမှုကိုပဲပို့ပြီးတော့ကျွန်တော်ထောက်ပြခြင်းပါတယ်ဘာလို့လဲဆိုတော့အစိုးရဟာတာဝန်ရှိဆုံးပါပဲဒီအစိုးရကိုပဲပြောနေတာတော့မဟုတ်ပါဘူးအစိုးရဟာဒီတစ်ခုလုံးကိုစတန်တစ်ခုလုံးကိုသူကဟိုဘယ်လိုပေါ့လဲအနာရှိဆုံးဖွဲ့ပြီးဖြစ်နေတဲ့အတွက်ကျွန်တော်ကတော့အစိုးရဟာတာဝန်ကြီးဟိုင်းနဲ့ပတ်သက်ပြီးပို့ပြီးတာဝန်ယူသိခြင်းပါတယ
်ဟုတ်ကဲ့
အော်တူတူပြပြပြောတာပါဟုတ်ကဲ
့အစိုးရအနေနဲ့ပို့ပြီးတော့တာဝန်ဦးမောင်ကျော်ဆန်းအနေနဲ့ဘယ်လိုထင်ပါလဲကျွန်တော်ခက်တူတူလေးကြောပြပေးပါနော်အရေးကြီးဆုံးဘာအချက်ကိုထောက်ပြခြင်းပါလဲ
ဟုတ်ကဲ့တူတူလေးပြောရရင်နိုင်ငံတကာနိုင်ငံမှာပဲရှိပြီးကြည့်တော့မှာပဲရှိပြီးမြို့တင်နေမှာပဲရှိပြီးစိတ်ကရှိစွာခုံစုံစိတ်ကစိတ်ကရှိမှလွယ်စင်ပါပဲ
ဟုတ်ကဲ့အဲ့ဆင်ကျဦးမောင်ကျော်ကျန်းကလည်းခုနကတော့ဦးပါဦးခိုင်ပြောသလိုပေါ့ရှိစနစ်ရှိဖို့အတွက်အချက်ကိုထောက်ပြပါရယ်ဦးဖြိုးဝေရသာအနေနဲ့ဘယ်လိုအကျဉ်းချုပ်ဆုံးမှာလဲရှင
်ကျွန်တော်အနေနဲ့ကတော့ဒီဥပဒေမျိုးတွေဆိုတော့ချမှတ်ပြီးသားရှိပြီးသားပါအရေးယူမှုအပိုင်းကိုတိတိကျကျအရေးယူမှုလုပ်ဖို့လိုမယ်လို့ထင်ပါတယ်အထူးသဖြင့်ကတော့ရင်မောင်းသူများနဲ့တက်ဆိုင်ပါတယ်ဒီသူတို့စီးမင်းစီကံတိုင်းမမောင်းနိုင်ဘူးဆိုလို့ရှိရင်ဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုခံစားရတာရင်စီးမင်းသူတွေဖြစ်ပါတယ်အဲ့တော့ဒီမှားရင်းနဲ့ညီလာနဲ့မောင်းနေရဆိုရင်အဲ့ဒီဥစ္စာကိုဟိုဟလာဒီမော်တော်ယဉ်ဒီနဲ့ပတ်သက်ပြီးထင်းထင်းနဲ့ဟလာပြည်သူရဲတပ်ဖွဲ့ဝင်တွေကတချို့ကျွန်တော်အချိန်ပေါင်းများစွာကျွန်တော်လည်းချိန်တည်မှုပါတယ်မင်းကြီးအောင်ဆောင်နေရမျိုးတွေလည်းချိန်တည်ရမျိုးတွေ
ရှိတယ်တာဝန်ယူတာဝန်ရှိသူတွေအပိုင်းကနေပြီးစီစဉ်စီကံတွေကိုတေချာကြက်မှတ်ပြီးတော့အကောင့်ထဲပေါ်ပြီးတော့ဆောင်ရွက်တော့မှသာဒီခီးမီးသွားတွေဘက်ကရောဟိုသူတို့ရဲ့စီကံတွေကိုလိုက်နာမှသာဒီဟိုခီးသွားလာရေးအစီအစဉ်ချောင်းပွင့်နိုင်မယ်လို့ထင်ပါတယ်ဆိုတော့ဆွေးနွေးကြတာဆွေးနွေးရတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်